အမေရိကန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသတွင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့ဒီကနေ့မင်းခွန်းတွေမှာအာရှဒေသကုန်သွယ်ရေးမှာဆောင်းအသင့်နဲ့ပုံစံတွေနဲ့ပတ်သက်လို့သိရတာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုလိုက်တာပါ။ဒါမှမဟုတ်သမ္မတတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရေဝန်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံဆောင်တဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောသွားပါရစေ။မျှတတဲ့ကုန်သွယ်မှုတွေဖြစ်စေမဲ့အခြေခံမှုတွေနဲ့နိုင်ငံတကာနိုင်ငံချင်းလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သက်ချက်တွေတိုင်းပြည်ချုပ်ချာဖို့ထိပါမှုတွေနဲ့လက်တွေ့မှာအကောင့်ထည့်ဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုခဲ့တာပါ။အိမ်မှာတော့ကုန်သွယ်မှုအတားအဆီးတွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်းကဏ္ဍတွေသာမကပုဂ္ဂလိကကဏ္ဍကပါညီညွတ်ညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနေအောင်ကုန်သွယ်ဘက်တွေအနေနဲ့ဈေးကွက်တွေဖိနှိပ်ထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ဗီယက်နမ်နိုင်ငံတန်တန်းမျိုးကညီလာခံမှာသမ္မတထရန့်ပြီးမင်းငွန်းပြောကြားတဲ့တရုတ်သမ္မတရှီဂျင်ပင်ကတော့နိုင်ငံတော်ပူးပေါင်းဆောင်မှုတွေကိုအားပေးတဲ့သဘောထားတွေကိုပြောဆိုကြတာပါ။ထို့သဖြင့်ဒေသတွင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်တဲ့အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ခေါင်းဆောင်ကတိုက်တွန်းတော့ပါတယ်။ကမ္ဘာတစ်ဝှမ်းလွှမ်းခြုံလာနေတဲ့ Globalization ကိုရှောင်လွှဲလို့မရနိုင်ဘူး။ကမ္ဘာကြီးအနေနဲ့ပုံမှန်ဗက်မြအောင်နဲ့အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းတရုတ်သမ္မတကပြောဆိုတော့ပါတယ်။